မင်္ဂလာပါရှင်အင်တာနက်ကြနေရဲ့ပြည်တွင်းပြည်ပနိုင်ပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွဲ့အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Adobe Flash တည်ဆုံးပြီဆိုတဲ့သတင်း Food Panda မှာတနှစ်ပြည့်အထိမ်းအမှတ်အဖြစ်စိတ်လှရှားစရာအစီအစဉ်များစွာပြုလုပ်သွားမယ်ဆိုတဲ့သတင်း Mindtap Pay နဲ့ CB Ban တို့ပူးပေါင်းဆောင်ရွက်ရန်သဘောတူလက်မှတ်ရေးထိုးဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ Adobe Flash တည်ဆုံးပြီဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Adobe ကတော့ထုတ်ကုန်တဲ့ website တွေမှာကာလာရှိအုံပြုခဲ့တဲ့ Flash Software ကိုဖြတ်သိမ်းမဲ့အစီအစဉ်ရှိပါတယ်။ကုမ္ပဏီက Flash ဖြတ်သိမ်းဖို့နှစ်ပေါင်းများစွာစီစဉ်ခဲ့ပါတယ်။ Adobe ဟာပြီးခဲ့တဲ့ရက်က Flash Player အတွက်နောက်ဆုံး update ကိုဖြန့်ချိခဲ့ပါတယ်။ဒါအပြင်ဒီဇင်ဘာလ31ရက်မှာ Flash ထောက်ပံ့မှုအဆုံးသတ်မယ်လို့ကြေညာလိုက်ပါတယ်။2021ခုနှစ် January လ12ရက်စတင်ပြီး Flash Contract တွေကိုပိတ်ပင်ပြီးတော့ကွန်ပျူတာမှာ install လုပ်ထားရင်လည်းဖယ်ရှားသွားဖို့အသိပေးပါမယ်။ Flash အဆုံးသတ်ဖို့နမိတ်ပြနေတာနှစ်အနည်းငယ်ကြာမြင့်ပါပြီ2016ခုနှစ်မှာတော့ Mozilla Firefox နဲ့ Google Chrome က website မှာ Flash ပိတ်ပင်သွားမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာ Flash အဆုံးသတ်မဲ့အသံတွေပိုကျလောင်နေပါတယ်2019ခုနှစ်မှာတော့2020အကုန်မှာ Adobe Flash ကိုပိတ်သိမ်းပေးမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဘိုးအရင်ကာလာတုန်းက Adobe Flash ကတော့ website အတွက်အရေးပါခဲ့ပါတယ်။ Flash ဟာ video တွေ animation တွေနဲ့ game တွေအပြင် interactive တွေကိုလည်းထောက်ပံ့ခဲ့ပါတယ်။ဒါပေမဲ့အားနည်းချက်များပြားလွန်းတာကြောင့် hacker တွေအသုံးချမှုခံခဲ့ရပြီးတော့ NDA ကိုဖိတ်ခေါ်နေတယ်လို့ပဲဖြစ်နေပါတယ်။ဆက်လက်ပြီး Foodpanda မှာတစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်စိတ်လှုပ်ရှားစရာအစီအစဉ်များစွာပြုလုပ်သွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။အစားအသောက်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Foodpanda မှာမြန်မာနိုင်ငံမှာစတင်ခဲ့တဲ့တစ်နှစ်ပြည့်အစီအစဉ်အဖြစ်စိတ်လှုပ်ရှားစရာအစီအစဉ်များစွာကိုဒီဇင်ဘာလတစ်လလုံးပြုလုပ်သွားမယ်လို့သိရပါဗျ။မြန်မာနိုင်ငံမှာအောင်မြင်စွာယက်တီနိုင်ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့အသုံးပြုသူတွေကိုကျေးဇူးအထူးတင်တဲ့ရည်ရွယ်ချက်နဲ့မိဖတ်စားသောက်ဆိုင်များမိဖတ်ကုန်အမှတ်တံဆိပ်များအပါအဝင်စားသောက်ဆိုင်1000ကျော်တို့မှများပြားလှစွာသောအထူးအစီအစဉ်နဲ့50ရာခိုင်နှုန်းအထိလျှော့ဈေးအစီအစဉ်များနဲ့အွန်လိုင်းဈေးရောင်းပွဲတော်ကိုဒီဇင်ဘာလ1ရက်ကနေစတင်ကဒီဇင်ဘာလ31ရက်နေ့အထိကျင်းပပေးသွားမယ်လို့သိရပါဗျ။တစ်နှစ်တာအတွင်းအောင်မြင်စွာဆောင်ရွက်နိုင်ရန်ပံ့ပိုးကူညီပေးခဲ့ကြတဲ့စားသုံးသူတွေမိဖတ်ပါတနာတွေနဲ့ပို့ဆောင်ပေးသူတွေကိုဂုဏ်ပြုတဲ့အစီအစဉ်များကိုလည်းပြုလုပ်ဆောင်ရွက်သွားမယ်လို့လည်းသိရပါဗျ။မိဖတ်စားသောက်ဆိုင်များနဲ့ပူးပေါင်း၍လိုအပ်သောနေရာများသို့လှူဒန်းခြင်းကဲ့သို့အမျိုးမျိုးသောလူမှုအကျိုးပြုလုပ်ငန်းများတစ်နှစ်ပြည့်မွေးနေ့ကိုစားသုံးသူတို့ချစ်ခင်ရတဲ့အမှုပညာရှင်များနဲ့အတူတကွဆင်နွှဲနိုင်စေရန်အတွက်ပျော်ရွှင်စွာဖြောပြေမှုများလည်းပါဝင်တဲ့ online မှာထုတ်လွှင့်ပြသတဲ့အစီအစဉ်များကိုလည်းပြုလုပ်သွားမယ်လို့လည်းသိရပါဗျ။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Mindtap Pay နဲ့ CB Ban တို့ပူးပေါင်းဆောင်ရွက်ရန်သဘောတူလက်မှတ်ရေးထိုးဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Mindtap Pay နဲ့ CB Ban တို့ပူးတွဲအမှတ်တံဆိပ်ဖြစ်တဲ့ Credit Card အမျိုးအစား Mindtap Pay CB Mastercard တို့ပူးပေါင်းဆောင်ရွက်ရန်သဘောတူညီချက်စာချုပ်လက်မှတ်ရေးထိုးခဲ့တယ်လို့သိရပါတယ်။ Mindtap Pay နဲ့ CB Ban တို့ရဲ့မိဖတ်ပူးပေါင်းမှုမှာအဖွဲ့အစည်းနှစ်ခုကြားသိတာထင်ရှားတဲ့အမှတ်တိုင်တစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံမှာ Digital ငွေပေးချေမှုအကောင့် Mobile Financial Service အကောင့်ကိုဘဏ်ကနဲ့ပါအသုံးပြုနိုင်တယ်လို့ကို Branch ပထမဆုံးသောငွေပေးချေမှုစနစ်တစ်ခုဖြစ်လာမယ်လို့လည်းသိရပါတယ်။ Mindtap Pay CB Mastercard ပူးတွဲအမှတ်တံဆိပ်ပါကတ်ကိုမကြာမီကာလအတွင်းစတင်မိတ်ဆက်ပေးသွားမှာဖြစ်ပြီးတော့အဆိုပါကတ်ကိုမြန်မာနိုင်ငံရှိထောင်ပေါင်းများစွာသောစားသောက်ဆိုင်များနဲ့ဈေးဆိုင်များမှာအသုံးပြုနိုင်တဲ့အပြင်ပြပရှိ online ဈေးဝယ်ခြင်းတွေအတွက်ပါအလွယ်ကူစွာငွေပေးချေနိုင်ရန်ဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်။ပြည်တွင်းရောပြပပါမကျန်စားသောက်ဆိုင်ဈေးဆိုင် online shopping တို့လိုနေရာတိုင်းမှာလွယ်လွယ်ကူကူငွေပေးချေနိုင်တော့မှာဖြစ်ပါတယ်။အခုလက်တွဲဆောင်ရွက်တဲ့ Mindtap Pay CB Ban နဲ့ Mastercard တို့ပူးပေါင်းထုတ်လုပ်တဲ့ Mindtap Pay CB Mastercard ငွေပေးချေမှုကတ်ဟာမြန်မာနိုင်ငံရဲ့ Digital ငွေပေးချေမှုအနာဂတ်မှာပုံမှန်ကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတစ်ခုဖြစ်မယ်လို့ယုံကြည်ထားပြီးတော့အားလုံးပါဝင်နိုင်တဲ့ Banner ရေးအစီအစဉ်တွေအတွက်အထောက်ပံ့ပေးတဲ့စနစ်တစ်ခုဖြစ်လာမှာပဲဖြစ်ပါတယ်။ Mindtap Pay ကနေအခုလိုခင်မီကောင်းမွန်တဲ့ငွေပေးချေမှုစနစ်တွေအပြင် Mindtap Pay Customer တွေအတွက်အကောင့်တစ်ခုအကောင့်ဆုံးဝန်ဆောင်မှုတွေကိုပေးနိုင်အောင်လည်းအစဉ်အမြဲကြိုးပမ်းလျက်ရှိတယ်လို့ Mindtap Pay ရဲ့အမှုဆောင်အရာရှိချုပ်ဖြစ်သူကပြောပါတယ်။ Mindtap Pay သုံးစွဲသူတွေအနေနဲ့ Mindtap Pay CB Mastercard ကို Mindtap Pay Application ကနေတဆင့်ရှောက်ထားနိုင်မှာဖြစ်ပြီးတော့ My Debit CB Mastercard Credit Card သုံးစွဲနိုင်မှုကန့်သက်ချက်ကို My Debit Wallet Valet ပေါ်ခြေခံ၍အချိန်နဲ့တပြေးညီတက်မှတ်ပေးမှာဖြစ်တယ်လို့လည်းသိရပါတယ်။ Mastercard အသုံးပြု၍ရတဲ့မိသည့် ATM, POS နဲ့ e-commerce များမှာမဆို My Debit CB Mastercard ကိုသုံးစွဲနိုင်မှာဖြစ်က My Debit ကို2019ခုနှစ်ဇွန်လ9ရက်ကနေစတင်မိတ်ဆက်ခဲ့ပြီးတော့အယောင်ကိုစလဲပေါင်း 25,000 ကျော်နဲ့မြန်မာနိုင်ငံတဝန်းလုံးရှိအသုံးပြုသူတွေကိုဝန်ဆောင်မှုပေးလျက်ရှိတယ်လို့လည်းသိရပါတယ်။
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နှိပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီတိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။